ကချင်ညိုကျွန်တော်ဆွေးနွေးခြင်းနဲ့အဓိကအကြောင်းအရာကတော့မြန်မာနိုင်ငံရဲ့ယဉ်ကျေးမှုအရွေးပေါ့ဆရာနိုင်ငံရေးစီးပွားရေးအရွေးကိုတော့တော်တော်လေးတိုင်းတားရတာလွယ်ပါတယ်နိုင်ငံရေးသမားတွေစီးပွားရေးကျွမ်းကျင်တဲ့ပညာရှင်တွေမေးကြပါတယ်ဆိုတော့မြမယဉ်ကျေးမှုနဲ့ပတ်သက်ပြီးတော့ဆရာအသင်းတော်ဆုံးပုဂ္ဂိုလ်လို့ထင်ပါတယ်ဒီမိကုန်းတွေအတွက်ဟုတ်ကဲ့ဆိုတော့ပထမဆုံးမြင်တာကမြန်မာနိုင်ငံရဲ့ယဉ်ကျေးမှုကဘယ်လိုရွေးနေတယ်လဲရွေးတော့ရွေးနေမှာပေါ့ယဉ်ကျေးမှုတရားဆိုတာရက်နေတော့ပြောလို့မရဘူးပေါ့လေဆိုတော့ရွေးတာဟာရှေ့ကိုရွေးသလားနောက်ကိုရွေးသလားဘေးကိုရွေးသလားစသဖြင့်ရွေးမှာပေါ့ဆရာအကျဉ်းချင်းဆရာပထမဆုံးရေးဘူးရသုံးသိုင်းယဉ်ကျေးမှုကဘယ်လိုရွေးနေတယ်ထင်ပါတယ်ဆရာ
ဦးကျော်ဆန်သာရဲ့ဒီအရွေးကိုမပြောခင်မှာဒီ culture and civilization ပေါ့အဲ့ရင်ကျေးမှုလို့ပြောတိုင်းပြောတိုင်းကကျွန်တော်တို့က culture နဲ့ civilization ရောရောနေတယ
်
။ဥပမာအိန္ဒိယဆိုရင်ဒါဆရာပါရူတွေကကျွန်တော်ပါတာ။အိန္ဒိယဆိုရင် separate separate culture separate separate ဂျပန်ဆိုရင်ဘယ်လို culture ကိုတစ်မျိုးခေါ်တယ် civilization ကိုတစ်မျိုးခေါ်တယ်။ကျွန်တော်တို့ကတော့ရင်ကျေးမှုလို့ပြောလိုက်တယ်နဲ့အဲ့ထဲမှာ culture civilization ရောပါနေတော့အဲ့ဒါသိမကွဲဘူး။အဲ့တော့ရောနေတော့ဘယ်လိုဖြစ်ကြလဲဆိုတော့ရင်ကျေးမှုလို့ပြောလိုက်တယ်ပြောလိုက်တိုင်းမှာအများနားလေတာကပကြီးပဘူးပါ냐ပတ်ဆယ်မျိုးပေါ့အစိုးကအရေးကြီးပေါ့အဲ့လိုပဲနားလဲတယ်ရင်ကျေးမှုဆိုတာဟာဟိုကျွန်တော်တို့ကဟိုကာချောက်ပဲသိတယ် civilization ကိုသိမသိဘူးအဲ့တော့ရင်ကျေးမှုဆိုတာကကျွန်တော်ကတော့ culture civilization တစ်ခုစလုံးကိုပြောချင်တ
ာဟုတ်ကဲ့အကောင်ပါတယ်ဒေါက်တာသန်းထွန်းကတော့ကာချောက်ကို delete လို့ပြန်ပြီးတော
့
civilization ကိုရင်ကျေးမှုလို့
ပြန်ပြန်ဟုတ်ကဲ့
အကောင်ပါတယ်နှစ်ခုလုံးကိုပြောလို့ရအောင်
ဟုတ်ကဲ့နှစ်ခုလုံးပေါ့နော
်ဟုတ်ကဲ့
အဲ့တော့ရင်ကျေးမှုအရွေးကိုဘယ်လိုရွေးနေသလဲကျွန်တော်အမြင်ကတော့ဘေးဘက်ကိုရွေးနေလို့ကျွန်တော်မြင်တယ်ရှေ့လည်းမသွားဘူးကနောက်ကလည်းပြန်မဆုတ်ပါဘူးသူဘေးကိုထွက်ပြီးတော့ရွေ့နေတယ်အဲ့ဒါကလည်းနည်းနည်းပြန်ကားနေတယ်ကျွန်တော်တိတ်လိမှုမရှိဘူးဖြစ်နေတယ်ဘာလို့ဆိုတော့ဒီဟိုဟိုလင်းပေါ့ဟိုရှေးဟောင်းကိုထင်းသိမ်းခြင်းနဲ့ပုံကူများရလဲဒီလိုဖြစ်နေလို့ဟိုတင်းခစ်တဲ့ကိုလိုက်မဲ့ပုံကူများရလဲဒီလိုဖြစ်နေတော့အဲ့နှစ်ခုကလည်းဟိုထိတ်တဲ့ကြီးတော့မတွေ့ဘူးသို့သော်ရှေ့မတက်ပဲနောက်မဆုတ်ပဲအဲ့လိုဖြစ်နေလို့ကျွန်တော်မြင်တယ
်ဟုတ်ကဲ့အဲ့တော့ရှေးဟောင်းကိုထင်းသိမ်းခြင်းနဲ့လူတွေကတော့တပိုင်းပေါ့လေခစ်တဲ့သွားခြင်းနဲ့လူဆိုတဲ့အပိုင်းကတော့ဒီဟာအခုပြောလာကြတဲ့ globalization နိုင်ငံတကာယဉ်ကျေးမှုရောထွေပြန့်နှံ့လာမှုရဲ့အကျိုးသက်ရောက်မှုလို့ပြောလို့ရလားဆရာ
။ရပါတယ်။ရပါတယ်။ဒါကတော့ဟိုဒီ globalize ကတော့ဘယ်ဘူးမှရှောင်လွှဲလို့မရတဲ့ကိစ္စလေ။ဒါသဘာဝဓမ္မကိုဖြစ်နေပြီ။ဒီချိန်မှာဒီလိုဖြစ်ရမှာပဲ။အဲ့တော့ဒီအဲ့ဒီ globalization ရက်ခတ်လာတဲ့ဒီအစ်တော့ဖန်တီးမှုဖြစ်တည်မှုတွေထဲမှာအဲကျွန်တော်တို့က traditional လည်းမပြတ်အောင်အစ်စ်ကိုလည်းဟို absorb လုပ်နိုင်အောင်ဒီမှာကျွန်တော်တို့အရေးကြီးတာကအသိဉာဏ်တရားပါပဲအသိပညာအရေးကြီးဆုံးပါပဲအသိပညာနဲ့ရေစစ်သလိုစစ်ယူရမယ်ဟု
တ်ကဲ့
ကျွန်တော်တို့အများသိတဲ့ဟာတွေရှိပါတယ်ဥကျော်ဆောင်စာရဲ့ဟိုဗရင်းမောက်ဖွင့်ထားလိုက်ပြီဆိုရင်အလင်းအောင်ရမယ်လေးရမယ်အမိုက်တွေလည်းဝင်လာပဲအဲပိတ်ထားလိုက်ပြီဆိုရင်ဘာမှတော့ပြဿနာမရှိဘူးသို့တော့မှောင်သွားမယ်ဆိုတော့ကျွန်တော်တို့ဖွင့်ထားပြီးတော့တန်စကားတက်ရမယ်အဲတန်စကားအသိဉာဏ်ပညာပဲ
ဟုတ်ကဲ့ဟုတ်ကဲ့အဲ့အသိဉာဏ်ပညာကိုဘယ်သူတွေကဘယ်လိုထမှတ်ပေးမလဲအဲ့ဟာကိုဆရာတို့အနုပညာသမားတွေစာပေပညာရှင်တွေလူလူနဲ့အမြဲတမ်းထိတွေ့နေတဲ့ပုံကိုယ်တွေဘလောက်အော်ဇာလွှမ်းမိုးမှုရှိနိုင်ပါသလဲမြန်မာနိုင်ငံမှာအခြေအနေက
ဟုတ်ကဲ့အဲ့ဒီအသိဉာဏ်ပညာကအားလုံးနဲ့ဆိုင်တဲ့အသိဉာဏ်ပညာကိုဘယ်မှရနိုင်လဲဆိုတော့အဲ့ဒါပညာကြီးပဲ education ပဲအဲ့ဒီ education စနစ်မငြိမ်သမျှမမှန်သမျှကာလပတ်လို့အဲ့ဒီအသိဉာဏ်ပညာကောင်ကျော်ချဖြစ်နေမှာလို့ကျွန်တော်ထင်တယ်အဲ့ကျွန်တော်တို့တွေပြောနိုင်ခေါ်နိုင်ရင်းနေဘယ်လောက်ပြန့်လာမှာလဲဒီဘက်မှာเนาะအဲ့ဒါကြောင့်မို့ဒီပြောလိုက်ရင် education ပါလာပြီကျောင်းမှာစအ
ဲ့ရ education ဘက်ကိုလည်းဆရာလည်းကျောင်းဆရာလုပ်ခဲ့တဲ့ပုံကိုကျွန်တော်တို့အတူဆုံးခဲ့ကြရတယ်ဆိုတော့ပေးရမယ်တော့မယ်တခွန်းကျွန်တော်ခက်ကြတာကျွန်တော်ကစနစ်သိပညာရေးဆိုရကျွန်တော်တို့ဖြတ်တတ်ငယ
်
အခုထိလဲစနစ်ကစစ်တုံးပဲ
စစ်
ပြင်းစင်းအဲ့ဒါကဘယ်လိုပြောရင်မှာလဲအဲ့ကိစ္စလည်းမှတ်ချက်တစ်ခုပေးပါဦး
အေးဗျာတလုံးနေတစင်ပါတွေကြီးတယ်ဒီအခုသိရတဲ့အတိုင်းအခုလဲမြန်မာပြည်မှာဦးကျော်ဆောင်သားရဲ့ဒီပညာရေးစနစ်ကိုမကြိုက်တဲ့လူတော်တော်များတယ်ပညာရေးဝန်ကြီးကိုလဲမကြိုက်တဲ့လူတော်တော်များတယ
်
အခုလဲဟိုဟာဆန်းလိုက်ဒီဟာဖြတ်လိုက်ဒီဟာလုလိုက်ဒါဖြတ်လိုက်ဆိုတော့ဒါမဖြစ်ကောင်းတဲ့အရာပဲအဲ့တော့ဒီခုနနိုင်ငံရေးမတည်ငြိမ်မှုတွေပြည်သူစစ်တွေနော်အချင်းချင်းခြားနာတွေပါလေအဲ့ဒါလည်းဖြစ်တယ်လည်းဖြစ်ပေါ့တစ်ချိန်ထဲမှာအဲ့ဒါဒီပြီးမှပညာရေးကိုကင်မယ်ဆိုရင်ကတော့ရှေ့ပြီးတော့မျှော်လင့်ဝေးပဲအဲ့တော့အဲ့လိုဖြစ်တယ်လည်းဖြစ်တစ်ချိန်ထဲမှာဒီပညာရေးကိုသေးသေးချာချာကင်တွေပြီးတော့တငယ်ကစပြီးမူလကစပြီးအဲ့လိုလုံနိုင်မှအသိဉာဏ်ပညာဟာသူ့ဟာသူသဘာဝကျစွာဖြစ်တည်လာမယ်ဒီအရွယ်ကြီးဥမာကျွန်တော်တို့အရွယ်ကြီးတွေ40ကျော်50ကျော်ကြီးအဲ့ဒီကျမှသွားပြီးတော့ educate မလုပ်နဲ့မရတော့ကျွန်တော်အဲ့လိုမြင်တယ်
ဟုတ်ကဲ့နောက်တစ်ခုကအဲဒီရင်ကျင်းမှုနဲ့ထိတွေ့နိုင်တဲ့ channel ဆေးဟိုတုန်းကဆိုဇက်တပင်တို့ရုပ်ရှင်တို့စာပေတို့အဓိကအဖြစ်ဒီဟာကိုတည်ကြမှာပေါ့ဆေးအခုဆိုဇက်တပင်ဆိုတော်လေးမှင့်မိန်သွားပြီလို့ထင်ပါတယ် ရုပ်ရှင်ယုံသွားပြီးတော့ရုပ်ရှင်ကြီးရဲ့အလေးထားကဘလောက်ရှိသေးလဲအဲ့ဒါလွှမ်းမိုးမှုရှင်လားစာပေဆိုလို့စာကောဖတ်ကြသေးလားအခုလူတွေကအင်တာနက်မှာအွန်လိုင်းမှာပဲတွေ့ရဆိုတော့ဒီဟာရဲ့ impact ကရောဒီဟာရဲ့ကြက်ကရောဘလောက်ထိတွေ့ရပါလဲ
စာပေရုပ်ရှင်သဘင်ဂီတအဲ့လို branch နေနဲ့ခွဲပြောရမယ်ဆိုရင်တော့ရုပ်ရှင်နဲ့ဂီတကလူလူကြားကိုရောက်တာမြန်နေပြန့်နေနော်ပူပြီး effective ဖြစ်တယ်ပေါ့အကျိုးတည့်အောင်ပူရှိတယ်ရုပ်ရှင်ရုံနေမှာရှိပါတယ်ကြည့်ကြပါတယ်နော်ပြီးတော့အခုကျွန်တော်မြန်မာပြည်မှာတခြားနိုင်ငံမှာမရှိတဲ့ video ရုံလေးတွေနဲ့အဲ့ဒါတွေကလည်းပြန့်နှံ့တယ်ဆိုတော့ဒါရုပ်ရှင်ပေါ့ဂီတလည်းပြန့်နှံ့တယ်သို့တော့ဂီတမှာပြန်ကြည့်လိုက်တော့ကျွန်တော်မြန်မာဆိုင်ကြည့်အောင်နော်တစ်ဖက်ကနေပြီးတော့ဟိုကျွန်တော်ခစ်ပေါ်ဒီဂီတပေါ့ခစ်ပေါ်ဒီဂီတမှာလက်မှတ်တွေတောင်းနဲ့သိမ့်နဲ့ချီပြီးတော့ဟိုရောင်းလာတော့ဝယ်ပြီးတော့နားထောင်ရတယ်မြန်မာဆိုင်ဂီတကတော်တော်လေးသနာစရာကောင်းတယ်အဲ့တော့ပညာရှင်တွေကိုလည်းသူတို့ကာယကံရှင်တွေလည်းဒါကိုသိပြီးတော့ကြိုးစားနေကြပါတယ်သို့တော်လည်းသင်တော့ခီးမပေါက်သေးပါဘူးအဲ့တော့စာပေကတော့ဥကျော်ဆန်သာရဲ့ကျွန်တော်ဟိုရင်းပြတော့မဟုတ်ကျွန်တော်တို့လူမျိုးဟာလူ့ထဲမှာစာဖတ်အားနည်းရှာတဲ့လူမျိုးဖြစ်ပါတယ်စာဖတ်တာကိုဟိုသိပြီးတော့မလစ်အလိမ့်မထုံရဘူးပေါ့အဲ့တော့အခုလိုချိန်မှာစာဖတ်ကပိုနည်းသွားတယ်ပိုနည်းတော့ခုနအွန်လိုင်းတွေခုနမီဒီယာတွေပေါ်လာတဲ့ခါကျတော့နော်ကျွန်တော်ဒီမှာကြည့်တယ်ဒီ US ရောက်တဲ့အချိန်မှာဒီမှာလည်းလုံနေကြတာပဲဒါပေမဲ့သူတို့စာဖတ်နေတာသူတို့အဓိပ္ပာယ်ရှိတာလုံနေကြတာဟိုမှာကျတော့တကယ် awkward ဒီလိုမရှိတာတွေလုံတာတွေများနေတယ်ကျွန်တော်တန်းတန်းတော့ပြောတာပဲဟောပြောရတယ်မှာအဲ့တော့ဟိုမဖတ်ဘူးလားမဟုတ်ဖတ်တယ်အနည်းစုပဲရှိတယ်ကျွန်တော်အဲ့လိုမြင်ပါတယ်ဟုတ
်ဟာအဲ့တော့အမှုပညာစာပေဖန်တီးမှုဒါလွတ်လပ်မှုနဲ့ပတ်သက်ပြီးတော့လည်းမေးချင်ပါတယ်မြန်မာနိုင်ငံမှာနိုင်ငံရေးအဖြစ်လွတ်လပ်ကိုတိုင်တာလို့ရတယ်သတင်းလွတ်လပ်ခွင့်ဆိုရင်သိသိသာတဲ့ဖြစ်ရတဲ့တွေ့ရမှာရှိတယ်အဲ့တော့စာပေအမှုပညာဖန်တီးမှုကလွတ်လပ်မှုဘယ်လောက်ရှိပါသလဲ
လွတ်လပ်မှုဆိုတဲ့နေရာမှာဟိုစာပေစ
ည်းရုံးတော့မရှိတော့ဘူးဟုတ်ကဲ့
ဆက်ဆံမရှိတော့ဟုတ်ကဲ့နော်ဆက်ဆံမရှိတော့ရေးလို့ရပါပြီဒါပေမဲ့အရေးကြီးတာကဒီ freedom လွတ်လပ်မှုပေါ့နော်အဲ့ဒါကအားလုံးသိတဲ့တိုင် responsibility နဲ့တွဲနေပါတယ်အဲ့တော့လွတ်လပ်မှုဆိုစာရေးဆရာပြောရဲ့စိတ်အားဖြင့်လွတ်လပ်မှုအဲ့ဒါပိုရေးကြည့်ပါတယ်ဟိုခုနလိုပုံနှိပ်တာတွေတားတာပြူတာတွေအဲ့လွတ်လပ်မှုတခြ
ား
စိတ်စာရေးဆရာရဲ့စိတ်ကလွတ်မြောက်နေရမယ
်ကျွန်
တော်ဆိုတာလွတ်လပ်နေရမယ်ဘာအနေနဲ့ညီလွတ်မြောက်နေရမလဲပုဂ္ဂိုလ်ဆွဲဝါဒဆွဲစနစ်ဆွဲအဲ့ဒါဒေသဆွဲစတဲ့အဲ့ဒီအဆွဲတွေအဲ့ bias and prejudice ကနေပြီးတော့လွတ်မြောက်ပြီးတော့စာရေးဆရာရဲ့ယဉ်ထဲမှာကသူ့ရဲ့လွတ်လပ်တဲ့စိတ်ကြီးကအဲ့လိုဖြစ်နေရမယ်
ဟုတ်ကဲ့
အဲ့ဒါမှ creativity ရထွက်လာမ
ှာဟုတ်ကဲ့ဆိုအဲ့ဒီ creativity ကိုလွတ်လပ်စီလောက်ဥပမာဖြင့်စတိုင်ယာသရောစာရေးလို့ဖန်ခံရတာရိုးတရားစွဲခံရတာလိုမျိုးကြတော့အဲ့ဒါကိုကန့်သတ်ထားတဲ့ဟာပေါ့ဆရာ
အဲ့ဒါကတော့ဗျာဟိုသူတို့ဒီဒါဟာစတိုင်ယာဟာဟိုစတိုင်ယာကြောင့်ဖန်ခံရတယ်တရားစွဲခံဆိုတာမရှိကောင်းတဲ့ကိစ္စပါမရှိသင့်တဲ့ကိစ္စပါစတိုင်ယာဆိုတာဘယ်သူမှစုလောင်လို့ရတယ်ကဘာမှလည်းဆက်တယ်ဆာပေးရအင်တာထုံးရတယ်ဒါပေမဲ့အဲ့ဒါကိုဆက်စတိမခံမဲနဲ့အဲ့ဒီပေါ်မှာအပြည့်ယူနေတာဆိုတော့ဒါတော့မဖြစ်သင့်ဘူးပြအဲ့တော့လွတ်လပ်မှုဟိုနေ့နဲ့တိုင်းတာကြည့်မယ်ဆိုရင်တော့အဲ့ဒီဘက်မှာလည်းလွတ်လပ်မှုမရှိဘူ
းဆိုတော့အခုလောလောဆယ်မှာအဲ့ဒီအမှုပညာပုံစံပေါ်ဆရာရဲ့ဒီ aesthetic form ဘယ်လိုပုံစံမျိုးဟာအခုလူငယ်တွေကြားမှာမြန်မာနိုင်ငံမှာအများဆုံးတွင်ကျယ်တယ်လို့ပြောနိုင်လဲဆရာခုနပြောတဲ့ဂီတလားရုပ်ရှင်လား
အာဂီတပြောမယ်ဆိုရင်တော့ဂီတဒါပေမဲ့ဂီတနော်ဦးကျော်ဆောင်ဆိုင်ရည်ရည်ဂီတစာစုတွေလည်းရည်ရည်လူတွေတော်ပါတယ်ဗျာဆိုရဲလူတွေတော်ရတယ်ဗျာဒီတဲ့ဘန်လည်းတော်ရတယ်ဗျာဒီဟိုကျွန်တော်တို့ဟိုဟိုလုံးကလို့ဟိုအပျော်ဓာတ်ထောင်တဲ့အပျော်တိမဟုတ်တော့ဘူးတကယ်လင်းတဲ့အဓိပ္ပာယ်ရှိတဲ့စာသားတွေနဲ့တကယ်ကောင်းတဲ့တန်စင်တွေနဲ့မယ်လိုဒီတွေနဲ့အဲ့လိုဆိုရတီးရလုပ်တဲ့အတွက်ဒီနေ့လူငယ်တွေကအဲ့ဒါကိုခံစားလို့ရတယ်ကျွန်တော်လည်းခံစားလို့ရတယ်အဲ့တော့ဂီတကတော့ဟိုဒီ aesthetic form တွေနဲ့ပြောမယ်ဆိုရင်တော့ဟို advanced အဖြစ်ဆုံးလို့ကျွန်တော်ထင်တယ်အယုတ်ရှင်ကတော့အချိန်တွေကဟိုယုတ်ရှင်ကတော့နည်းနည်းဟိုသူတို့ဘာလို့ညင်းညက်ခုံညာလို့ရှိသေးတယ်လဲထွက်နေတယ်ဇတ်တပင်ကတော့ sorry မှာပြတယ
်လူတွေရဲ့ဒီအမှုပညာပုံစံနှစ်သက်မှုပေါ်ဆရာရဲ့
ဟုတ
်ပဇတ်နဲ့စားတဲ့ taste လို့ပေါ့စားပါမြိုင်တစ်ခြားတစ်ခုကိုပြောင်းလဲပြီးတော့ကြိုက်သွားတာမျိုးတွေဖြစ်မယ်အဲ
့
ဆိုတော့လူငယ်တွေရဲ့အကြိုက်နည်းနည်းတစုံတစ်ခုပြောင်းလဲမှုရှိလာတဲ့ယုတ်ရှင်တို့ဘာလို့မှဆိုရင်တော့
အဲ
့ဒါကိုဝေဖန်စရာလားအပြစ်ပြောသင့်သလားဘယ်လို
မပြောနိုင်ဘူးဗျလူငယ်တွေကိုကျွန်တော်တို့အပြစ်ပြောတာကျွန်တော်မကြိုက်ဘူးပြောကြတယ်လူငယ်တွေစာဖတ်အားနည်းတယ်စာဖတ်ပါတော့ကျွန်တော်ကပြန်ပြန်မေးလို့ရှိတယ်ခင်ဗျအဲ့လိုဆိုရင်လူကြီးတွေဘယ်လောက်စာဖတ်လို့လို့ဆိုတော့လူငယ်တွေကသူတို့အစ်စ်ကိုသူတို့လူချင်တာပဲဒီ taste ကသူတို့ကဓာတ်မှန်တယ်လေလူငယ်တွေပါပါပဲအဲ့ဒါကိုမှန်မှန်ကန်ကန်ပေးဖို့ရည်ကြီးတယ်မှန်မှန်ကန်ပေးဖို့ကပေးကြပါလေပြီးတော့လူငယ်တွေကိုကျွန်တော်တို့ကလူငယ်ဆိုပြီးတော့ keyboard digital ဘယ်နဲ့ကဘာညာပြောလို့မရအောင်တော့လူငယ်တွေထဲမှာလည်းဒီ classic တွေမြန်မာဆိုင်မြန်မာသံမြန်မာဆိုင်ကိုကြိုက်တဲ့လူငယ်တွေအများကြီးရှိတယ်အဲ့တော့ကျွန်တော်လူငယ်တွေရဲ့ ဟို aesthetic ကိုလည်းပေါ့ဟိုဟိုဟိုခံစားနိုင်မှုစွမ်းအားဟာမသေးပါဘူးပေးတဲ့သူတွေမပေးနိုင်လို့ဆိုတာဖြစ်ပါတယ်အဲ့လိုကျွန်တော်မြင်
ဟုတ်ကဲ့ကျေးဇူးတင်ပါကျွန်တော်ပထမပိုင်းညီမနားမယ်
ဟုတ်ကဲ့ဟုတ်ကဲ့